မြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအခြေအနေနဲ့ပတ်သက်ပြီးတင်ပြပေးသွားမှာပါ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တတိယမြောက်လူနာကိုအင်းစိန်ကနေဝေဘာဂီကူးစက်ရောဂါကူးဆေးရုံကိုပို့ဆောင်လိုက်တယ်လို့ရန်ကုန်တိုင်းလူတော်ကိုယ်စားလှယ်ဦးဝေဖြိုးဟန်ကပြောပါရယ်။ကူးစက်ခံရတဲ့လူနာအခြေအနေကောင်းမွန်နေပြီးမိသားစုဝင်တွေကိုတော့သူတို့အိမ်မှာပဲအသွာအလာကန့်သက်စောင့်ကြက်ကြည့်ရှုတာတွေလုပ်နေတယ်လို့ပြောပါရယ
်။ကျွန်တော်တို့လည်းအဲ့ဒီကိစ္စကိုပဲအဆိုရင်ကြီးနေပဲကျွန်တော်တို့ဟိုလိုက်စုံစမ်းနေတော့မှာပဲ။အဲ့တဆိုင်ရာကျွန်တော်တို့ထပ်မရှိတဲ့လူကြီးတချို့လည်းကျွန်တော်တို့လမ်းတော့အဲ့တရင်ပေးထားတယ်လေ
။ဟုတ်ဟုတ်။
ဒီကတော့လေဆိပ်ကနေပြန်လာတယ်ဆိုလို့ရှိရင်အဲ့လုတ်တင်လုတ်ထိုက်တာကတော့အာဆလေးရဲ့ဟာကွာရန်တင်းလုတ်တင်လေပေါ့။အ
ဲ
့ဒါခါလေးကြောက်လေဟိုလူကြီးတွေလည်းကျွန်တော်တို့မေးတော့မေးမြန်းနေတော့မှာသူတို့လည်းတိကျမပြောနိုင်ဘူးလေဆိပ်ကနည်းနည်းလေးပို့ပုံရတယ်။ရက်ကလည်း23ရက်နေ့စနေနေ့ဖြစ်နေတယ်ပေါ့ဗျာ
။ဟုတ်။
နော်အဲ့အဲ့လိုဆိုတော့ကျွန်တော်တို့ကအဲ့လားလေးကိုအဲ့ဒီညချားချက်ထုတ်တာနဲ့လေးစိတ်ကဆောင်ရွက်နေတာနဲ့အဲ့လောက်ကျွန်တော်ကသတင်းကိုတိကျကျွန်တော်လည်းအခုဟိုလိုက်စုံစမ်းနေတော့ဒီဘက်နဲ့ထိရကျွန်တော်လည်း live မေးနေတော့ပေါ့နော
်နိုင်ငံသားကနေပြန်ဝင်လာသူတွေကိုပြန်ဝင်လာတဲ့ရက်ကနေ14ရက်သတ်မှတ်ထားတဲ့နေရာတွေမှာတည်တန့်စောင့်ကြည့်ဖို့အစိုးရဘက်ကစီစဉ်ထားပေမဲ့ဘလို့ကြောင့်စောင့်ကြည့်မခံရတလဲဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့စီစဉ်နေတယ်လို့လည်းသူကပြောပါတယ
်လူနာနဲ့ပတ်သက်တဲ့အချိန်ရတော့တရင်းလန်နေမှာသူကဒီနည်းနည်းလေးဖျားခြင်းမျိုးဖြစ်လာလို့ဆေးရုံအင်းအင်းဆေးရုံရောက်တယ်ပေါ့ဗျာမီနဲ့ညီအစ်ကိုစိတ်ဝင်စောင့်တာပေါ့
ဟုတ်
ဆိုရအခုတော့သူတို့ဒီတောက်ခွဲဆန်းတဲ့ဖက်ကြီးပေါ်လာတဲ့အခါမှာတော့အတူတော့ကျွန်တော်တို့ကမနေ့6လကြီးကျော်လောက်သာပဲဝေဘာဗျူကျွန်တော်တွဲလိုက်ပြီ
ဟုတ်အ
ဲ့တော့သူ့ညီကတခါလေးဝေဘာဗျူပို့လိုက်ပြန်တဲ့မိသားစုအဲသူ့အိမ်မှာ9ယောက်ရှိတယ်အဲ9ယောက်ကိုလည်းလုံးဝအိမ်ထဲကနေမထွက်ဖို့ပေါ့ဗျာ
ဟုတ်
မထွက်ဖို့ဒါတော့ကျမကြီးကျွန်တော်တို့ကျမကြီးဌာနအနေနဲ့ဒါတွေကိုအဲစောင့်ချက်ပြီးတော့ဟိုဟိုစစ်ဆေးမှုတွေပေါ့ဗျာ
အဲ့
ဒါကျွန်တော်တို့ဟိုဆက်လုပ်ဖို့တော့စီစဉ်ထားပြီးပါပြီ
တတိယမြောက်ယောဂတွေ့ရှိသူဟာအင်္ဂလန်နိုင်ငံကနေမြန်မာနိုင်ငံကိုထိုင်းနိုင်ငံသူဝနဘူမိလေးစိတ်ကနေတဆင်လေးချောင်းခီးနဲ့မတ်လ27ရက်နေ့မှာဝင်ရောက်လာခဲ့တာဖြစ်ပြီးကိုပူဖြားနာတာချောင်းဆိုးယောဂလက္ခဏာတွေကြောင့်မလ23ရက်နေ့မှာတော့အင်းစိန်ပြည်သူဆေးရုံမှာစောင့်ကြည့်လူနာအနေနဲ့တီးတန့်ထားရှိရာကနေယောဂစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုဝေဘာဂီဆေးရုံကိုပို့ဆောင်လိုက်တာဖြစ်ပါတယ်ရှင်ကျွန်မမေခပါရန်ကုန်ကနေတင်ပြပို့နေတာဖြစ်ပါတယ်